လက်နက်ကင်မီးပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်တင်းချောင်နေကြတဲ့ဒေသခံတွေနေရာပြန်ဖို့ခက်ခဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။အဲအဲရခိုင်လက်နက်ကင်တပ်ဖွဲ့နဲ့စီရင်တင်းမာနေတဲ့တမ်တော်ကကြောက်ဖြူမြို့နယ်ကြီးရွာအုပ်စုတချို့မှာဝင်ရောက်စစ်ဆေးနေတာတွေကြောင့်ကြောက်လိုက်ပြီးတင်းချောင်နေကြတဲ့ဒေသခံတွေနေရာကိုပြန်ဖို့ခက်ခဲနေသလိုအဆက်တွေပြတ်တောက်နေတယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ကြောက်ဖြူမြို့နယ်ကစစ်ဆောင်စခန်းမှာရောက်နေတဲ့တိုင်းချောင်းဒေသခံတို့ကတော့စပါးရည်တင်ရမယ့်ယာတီရောက်လာချိန်မှာနေရာမပြောင်းနိုင်သေးတာကြောင့်အခက်ကြုံနေရတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကဒီကျွန်တော်တို့လေသမောက်တွေဆိုတာတော်ပါမနဲ့တော့ကတော့ပေါ့နေကြတာဒီစပော့တွေကိုရိုက်သိမ့်ချင်ပါရဲ့ဒီစပော့တွေကိုကျွန်တော်တို့အနေနဲ့ရိုက်သိမ့်ခွင့်ပြရလိုက်ရင်ကျွန်တော်တို့အနေနဲ့ဆုံးရှုံးမှုတွေတော့အများပါပေါ့နော်နောက်ပြီးတော့ဒီကျွန်တော်တို့လက်သမားတွေဆိုတာတော့ဒီဟာကိုအောက်ကိုတကြီးညနေပြီးတော့လောက်ကွန်စပော့နေရတယ်ဆိုတော့ဒီဟာကိုမရလိုက်ကျွန်တော်တို့အနေနဲ့ပေရနဲ့မထူပါဘူးကိုဒါကြောင့်ကျွန်တော်တို့အနေနဲ့ဒီစပော့တွေကိုရိုက်သိမ့်ချင်ပါရဲ့အကုန်လုံးလေဒီကိုရကိုစေပါကိုပြန်ရှင်ကြပါရဲ့ကို
ကျောင်းဖြူမျိုးကနေ12မိုင်လောက်ဝေးတဲ့ဇန်ချောင်းကျေးရွာမှာဆိုရင်လေတမ်တော်စစ်ကြောင်းနေရာယူထားတာတပတ်ကျော်ကြာရှိနေပြီလွတ်တော်ကိုယ်စားလှယ်တွေတောင်းတော်ရဲလာရဲခက်ခဲနေတယ်လို့လေကျောင်းဖြူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ
်အခုကဇန်ချောင်းကိုကျွန်တော်ဝင်ဖို့တော်တော်လေးကိုစူးစမ်းနေတယ်ဒါပေမဲ့ဝင်တော့ကမရဘူးဆိုတော့အဖြစ်မျိုးပဲရလာတယ်ဒါပေမဲ့ဟိုမကြသေးခင်ကပေါ့ဟိုကျွန်တော်တို့ဒီပုံတို့ကြီးတပတ်ကတော့အဲ့ဒီနေရာကိုတွားခဲ့တယ်လို့ပြောတယ်သူတို့ကဖုန်းမိမိမှာပါသွားတဲ့ဖုန်းတွေကိုအကုန်လုံးပြန်မထားခဲ့ရတယ်လို့အဲ့ဒီလိုသတင်းတော့ကြားရတယ်ဒါပေမဲ့ကျွန်တော်တို့နောက်တစ်ခုစလေတယောက်နေနဲ့ဝင်ဖို့ကြားတယ်ဆိုကြတော့ဟိုဆိုတဲ့ခါကြတော့သူတို့ကဘယ်လိုသဘောမျိုးမြင်နေမလဲဆိုကျွန်တော်လည်းမသိဘူးဒါပေမဲ့ဒေသခံတွေကမေးကြည့်တဲ့ခါတော့ဒေသခံတွေကဘယ်သူမှတွားခွင့်ကြီးကြီးခွင့်မပေးဘူးလို့ပြောတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့တွားဖို့ဆိုတဲ့ဟာကတော်တော်လေးခက်ခဲနေတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများပြင်မထွက်ရမင်းထုတ်ထားတာပါစစ်ပေးတံတာမကကိုဗစ်ကပ်ရောဂါကြုံနေရတဲ့အတွက်လည်းတောရင်လာရဲ့ခက်ခဲတွေကြုံနေရတယ်လို့ကြောက်ဖြူမျိုးနဲ့အုပ်ချုပ်ရေးမှုဦးစိုးမိုးကျော်ကပြောပါတယ
်ကြောက်ဖြူမျိုးမင်းရတာမရတာတော်ဥစားပြေကျွန်တော်ကတော့ဒီမှာလည်းကိုဗစ်လည်းနည်းနည်းရေကောက်ပေါ်ပြီးဒီမှာလည်းနည်းနည်းဥစားပေါ်ပြန်ပြီးတော့နည်းနည်းဒီချိန်ပြေးသွားတဲ့ຢာကတော့နည်းနည်းတက်လာတဲ့ခါကျတော့အဲ့ဒီဟာပဲကိုအားဆိုင်တက်ချက်ရပြီးွားလို့ရှိရင်ရန်ကုန်မှာရန်ကုန်မှာရောက်နေတဲ့ဒီတပ်စုကဒေသခံတွေပြန်ခေါ်ဖို့အတွက်ရင်းနဲ့ဒီခေါက်ပြေးပြီးတဲ့ကာလမှာအဲ့ဒါတကယ်နည်းနည်းကျွန်တော်အာယုံ5ရောနည်းနည်းလေးထားလုပ်နေတဲ့ခါကျတော့အဲ့ဆိုတော့ကျွန်တော်တို့ဘာမှဟိုအဲ့ဘက်တော့ကျွန်တော်တို့သွားကြည့်ပြတာပါညာတော့မရှိသေးဘူး
ကျောက်ဖြူမြို့နယ်မှာလက်ရှိချိန်လေးစစ်ဆောင်ဦးရေတထောင်ကျော်လောက်ရှိနေပြီ။အဲဖွင့်နဲ့တက်မတော်ကြားလက်နက်ကင်မီးပခတ်တွေကြောင့်တင်းချောင်နေရသူတရင်ကျော်ရှိမယ်လို့လေဒေသခံကူညီရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်မီးပခတ်တွေကြောင့်အရသားတွေတိကျတိုက်ခိုက်မှုတွေနဲ့ထွက်ပြေးတင်းချောင်နေကြတဲ့ပေါ်စုံရင်ကြောင့်လေစစ်ဘုတ်တွေရာဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကလည်းတရင်ပြပို့ထားတာဖြစ်ပါတယ်။